မြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်အဖွဲ့တို့စီးတင်းမာနေစေရခိုင်ပြည်နယ်မြောက်ပိုင်းဒေသကအစ်စ်ဆောင်စခန်းနဲ့စီးပဋိပက္ခဒေသကအတောင်းနဲ့ချီတဲ့ကလေးငယ်တွေပညာသင်ကြားရေးမှာအခက်အခဲတွေရှိနေတယ်လို့ရခိုင်လူမှုအဖွဲ့အစည်းတာဝန်ရှိသူတွေကပြောပါတယ်။ဒေသအတွင်းလုံခြုံရေးအခြေအနေကြောင့်ဆရာဆရာမနေပါမှုအစ်စ်ဆောင်စခန်းတွေမှာလည်းစာသင်ခန်းမလုံလောက်မှုတွေရှိနေပြီးပြည်နယ်အစိုးရအနေနဲ့လည်းဂရုအတိုင်းကူညီဆောင်ရွက်မှုတွေမရှိဘူးလို့ကျွတ်တော်ကိုယ်စားလှယ်တွေကပြောပါတယ် VOE မြန်မာပိုင်းသတင်းတောက်နိုင်ကိုင်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါရခိုင်ပြည်နယ်မြောက်ပိုင်းစစ်ဘေးရှောင်ဒုက္ခတဲ့စခန်းတွေမှာ ਨੇ စီရေးပြိပခဒေတာကကျောင်းနေရွယ်ကလေးတော်များများဟာပညာသင်ကြားရေးမှာခက်သွေ့နေကြတယ်လို့စစ်တမ်းကောက်ယူထားတဲ့ရခိုင်တိုင်းဒေသမြို့နယ်များစီယုံ REC ရဲ့ဥက္ကဋ္ဌဦးရွှေပေါ်စိန်ကပြောပါတယ
်စစ်ရှောင်စခန်းမှာရှိတဲ့ဥယျာဉ်နဲ့စခန်းရဲ့ပြင်ပမှာရှိတဲ့ကျောင်းသားဥယျာဉ်ကိုကြည့်လိုက်တဲ့အခါကျတော့ဒီမကောင်းဘူးပါလို့ကျွန်တော်တို့ဒီပညာသင်ကြားမှုအခက်အခဲရှိနေတာကိုကျွန်တော်တို့လေ့လာကြည့်ရှိရတယ်ပညာသင်ကြားမှုအပိုင်းတွေကဒီစစ်ရှောင်စခန်းလို့မဟုတ်ပါဘူးဒီဒီကကချစ်တဲ့ area ထဲမှာချစ်တည်လာတဲ့ခြေတော်ပေါင်းတော်တော်များများဟာအကြောင်းမခွင့်နိုင်ကြဘူး။တချို့ရော်တွေမှာဆိုလို့ရှိရင်လည်းခဏတချို့လာပြီးတော့ဆရာဆရာမတွေကဒီတောင်ဝင်အရလာပြီးခွင့်ပေးတယ်။ပြီးတော့ပြင်သွားတယ်။တချို့ကားလမ်းဝန်းရံဒီမှာရှိတယ်လေ။နည်းနည်း9နာရီလောက်ကထွက်လာပြီးတော့ဒီညနေ2နာရီဆိုပြင်သွားတယ်။ဒီစာသင်ချင်းဆိုတော့တရက်မှာ2နာရီ3နာရီလောက်ပဲရှိရပါဘောနော်။ဒီရဲ့ရဲ့ရော်မှာရှိတဲ့ကျောင်းသားအင်အားနဲ့ဆိုလို့ရှိရင်လည်းအဆောက်အဦကမဆက်ဘူးလေ
။တချို့စစ်ဆောင်စခန်းမှာရှိတဲ့ရွာတွေမှာစာသင်ကျောင်းရှိပေမဲ့လည်းတူလာတဲ့ဆစ်ဆောင်ကလေးတွေကြောင့်နေရာဆိုင်ရင်းမလုံလောက်မှုစာသင်ကျမ်းမဲ့ဆရာဆရာမတွေလည်းပြိပကဖြစ်ပေါ်ရာဒေတာဘက်ကမလာရဲတဲ့အခြေအနေမှာရှိနေတာပါတချို့ဆစ်ဆောင်စခန်းမှာကိုသူကိုသားပညာသင်ကြားရေးကိုလှုပ်ဆောင်နေကြပေမဲ့အစီအမပြေသေးတဲ့အခြေအနေမှာရှိနေတယ်လို့လည်း REC ရဲ့ဥက္ကဋ္ဌဦးရှေပေါ်စိန်ကဆက်ပြောပါတယ
်ပညာစခန်းမှာဆိုလို့ရှိရင်လည်းကိုသူကိုသားကနေနဲ့ဒီ ASP စီတွေကဒီစာသင်ကြားရေးဆောင်ရည်ကိုဆော့ပေးထားတာရှိတယ်ဒါမှမပြီးသေးဘူးအဲ့တချို့ကြည့်ရမှာဆိုလို့ရှိရင်တော့ဒီစူပွန်စနစ်နဲ့တင်ကြတာတွေရှိတယ်ဒါနဲ့အကုန်လုံးလို့လို့ကမတင်နိုင်ကြဘူးဆရာဆရာမတွေရဲ့ဒီအဖိုးလက်ခဒီသူတို့ရဲ့ထောက်ပံ့ကြီးတွေကိုပေးရတယ်တချို့မိဖတွေမပေးနိုင်ဘူးနောက်ပြီးတော့ဆရာရောဆရာတန်းကြီးတွေလည်းမလုံလောက်ဘူးအဲ့ရတွေလည်းမတက်နိုင်တဲ့မိဖတွေလည်းတပုံကြီးရှိနေတယ
်စစ်ဆောင်ကလေးတွေအတွက်ပညာသင်ကြားရေးကိစ္စနဲ့ပတ်သက်လို့ရခိုင်ပြည်နယ်အစိုးရဘက်ကနေကူညီပေးမယ်လို့ပြောဆိုနေပေမဲ့လည်းလက်သေးမှာဖြစ်မလာသေးဘူးလို့ပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးသွန်းတာစိန်ကပြောပါတယ
်စစ်ဆောင်ကလေးတွေရဲ့ပညာသင်ကြားရေးတော့ဗျာအစိုးရအပေကပြောတာကတော့ဒီစစ်ဆောင်ဒုက္ခတွေစခန်းမှာရှိနေတဲ့ကလေးတွေကိုသူတို့နေထိုင်တဲ့စစ်ဆောင်စခန်းရဲ့နီးနီးနားနားမှာရှိတဲ့အကျောင်းတွေမှာဆက်ခိုင်းနေပေါ့နော်တကယ်လို့များအဲ့ဒီအကျောင်းမှာမဆန့်ဘူးဆိုရင်ဒုက္ခတွေစခန်းမှာပဲအကျောင်းဆောင်ဒီဆက်ပြီးတော့ပြင်ကြားတော့မယ်လို့တော့ကျွန်တော်တို့ဒီဆိုင်ကြီးနေလွတ်တော်မှာဒီဆိုင်ကြီးနေအစိုးရဖွဲ့ဝင်ကြီးတူဖြစ်တဲ့ဦးအောင်ကျော်စာဆောင်ရုံကြီးကတော့ကတိပေးသွားပါရှင်။ဒါပေမဲ့ခုထက်ကြည့်တော့အဲ့ဒီကိစ္စအကောင့်ထဲပေါ်ဆောင်ရွက်တာလည်းမတွေ့ရသေးဘူး။ဆစ်ဆောင်ဒုက္ခတွေစခန်းမှာဆိုရင်လည်းသာသမီနဲ့တွေကိုကျောင်းမှာထားဖို့အတွက်ကလည်းစာတန်ခတ်မလုံလောက်ဘူး။ကိုတို့ရွာကိုတောပြီးတော့ကျောင်းတက်မယ်ဆိုရင်လည်းမလွယ်ဘူး။ဘာလို့လဲဆိုတော့သူတို့ကကျောင်းလို့ထည့်ပြလာကြတာကိုကျွန်တော်လောလောဆယ်ဒီအနေရှိနေသေးတယ်
ဒုက္ခတဲ့စကန်းကကလေးတွေအတွက်ပညာသင်ကြားရေးအတွက်လိုအပ်တဲ့အကူအညီပေးနိုင်ရေးအစီအစဉ်ကိုသိရှိဖို့ရခိုင်ပြည်နယ်ဆိုရဖွဲ့ဝင်ဆောက်လုပ်ရေးဝန်ကြီးဦးအောင်ကျော်ဆန်းကိုဆက်တွယ်မေးမြန်းခဲ့ပေမဲ့လည်းဖြေဆူဖို့ညှင်းဆန်းခဲ့ပါတယ်ဒါအပြင်သက်ဆိုင်ရာလူမှုရေးနဲ့စီပင်ဝန်ကြီးတို့ကိုဆက်တွယ်ခဲ့ပေမဲ့လည်းဆက်တွယ်လို့မရခဲ့ပါဘူးရခိုင်ပြည်နယ်ဆိုရအနေနဲ့စစ်ဘေးတိမ်းရှောင်နေရတဲ့သူတွေအတွက်ရသေးတာမြို့နယ်မှာတောင်တရားနဲ့ရွာသိပ်ကေရွာမြောက်မြို့နယ်မှာတိမ်ညုံနဲ့သမရစ်ရွာပုံလူကျွမြို့နယ်မှာအဆက်မြက်လှဲနဲ့သာစီရွာမင်းပြမြို့နယ်မှာနသိန်းရွာပူရီတောင်မြို့နယ်မှာမြောင်နှမ်းနဲ့အဆက်ကျွဲချုံမော်ရွာတို့မှာစစ်ဘေးရှောင်စခန်းတွေကိုတည်ဆောက်ပေးဖို့စီစဉ်နေပါတယ်ဒါပေမဲ့ရခိုင်ပြည်နယ်ခွန်လွန်မြို့နယ်ကစစ်ရှောင်တွေအနေနဲ့အစိုးရတတ်မှတ်ပေးတဲ့စခန်းမှာနေထိုင်ဖို့တချို့စစ်ရှောင်တွေအတွက်ခက်ခဲရှိနေတယ်လို့ရခိုင်တိုင်းဒေသမျိုးနွယ်များစီယုံ REC ရဲ့ဥက္ကဋ္ဌဦးရှေပေါ်စိန်ကပြောပါတယ် REC ရဲ့စည်ရင်ပြည့်စုံချက်အရရခိုင်ပြည်နယ်မြောက်ပိုင်းစည်ရင်ပဋိပက္ခဖြစ်နေတဲ့ဒေသကစစ်ဘေးရှောင်ဒုက္ခသည်စခန်း60မှာခိုးလုံနေတဲ့ဒုက္ခသည်ဥယျာဉ်4600ကျော်ရှိနေပြီးအဲ့ဒီထက်က2000ခန့်ဟာကျောင်းနေရွယ်ကလေးတွေဖြစ်တယ်လို့ဆိုပါတယ်လက်ရှိရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့အေအေဖွဲ့တို့ကြားစိုက်ပွဲဖြစ်ပွားနေဆဲဖြစ်သလိုစစ်ဘေးရှောင်တွေနေရပြန်နိုင်ရေးဟာမကြီးရသေးတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ
နိုင်ကိုအိမ်ပါရှင်